ီတစ်ပတ်တော့ရေးပေးဝယ်တဲ့ဆက်နယ်မှာရေးပိုက်တွေကိုအသုံးပြုရမှာကြုံရတဲ့အန်ဒီယရီအကြောင်းကိုပြောပြပေးပါပါ။အမေရိကန်နိုင်ငံအနောက်ဒေသပိုင်းမစ်ရှိဂန်ပြည်နယ်ထဲမှာရှိတဲ့ဖလင့်မြို့ကလေးမှာတောက်သုံးရီတွေခဲစိတ်တင်နေတာမို့ဒေသခံ7000လောက်အတွက်ရေးတန့်ဘူးတွေရေးစစ်နဲ့ရေးတန့်စစ်ဆေးတဲ့ကိရိယာတွေဖြန့်ဝေဖို့အတွက်ဇန်နဝါရီလဆန်းမှာအမျိုးသားကာဝေးဌာနကတပ်ဖွဲ့ဝင်80လောက်ဆေးလွတ်ပေးခဲ့ရပါတယ်။ရေးပိုက်ကနေလာနေတဲ့ရေရဲ့အယောင်နဲ့အနက်တက်ထူးခြားတာကိုသတိထားမိကြလို့တိုင်တန်းခဲ့ပေမဲ့တာဝန်ရှိသူတွေအရေးတူမလုပ်ခဲ့တဲ့အတွက်တစ်နှစ်လောက်ကြာမှမြို့ကန်ကလေးငယ်တွေတွေးတယ်ခဲစိတ်မြင့်မားနေတာတွေ့ခဲ့ရတာပါ။အရင်ဒီထရိုက်ကပေးဝေတဲ့ရေကိုတုံးနေရကနေဖလင့်မြစ်ထဲကရေကိုပြောင်းပြီးပေးဝေရကနေအခုလိုဖြစ်ပွားခဲ့တာပါ။ခဲပိုက်ကြီးပိုက်တွေအတွက်Auto phosphate လို့ခေါ်တဲ့ပိုက်ကိုမစားစေတဲ့ဆေးမထည့်ပဲမြေရေကိုဝေမိသလိုရေထဲမှာ coliform လို့ခေါ်တဲ့ bacteria တွေရှိနေတာမို့ရေကိုတန့်စင်တဲ့ chlorine တစ်မျိုးကိုထည့်ပေးရကလည်းဓာတ်ပြုတ်မှုတွေပိုးပြီးဖြစ်စေတာကလည်းတကြောင်လို့စစ်ဆေးတွေ့ရှိခဲ့တာပါဒီလိုရေပိုက်တွေရဲ့အန်ဒီယန်နဲ့ရေပေးဝေရမှာသတိပြုတင်တာတွေကိုတဘာဝဝန်ကျင် engineer ဒေါ်အေးကြီးကိုမေးကြည့်ပါတယ်
ကျမအနေနဲ့အထူးပြုပြီးတော့ပြောချင်တာကတော့ခဲနဲ့ချင်းညီပေါ့နော်ဒီတဲကိုပြောင်းလို့ရှိရင်လူတွေကိုအန္တရာယ်ဖြစ်တတ်တယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်အဲ့တော့ရေပိုက်တွေရဲ့ရာသွင်လေးကိုနည်းနည်းလေးပြောပြချင်ပါတယ်ဒီရေပိုက်တွေကိုခဲနဲ့လှုပ်တာရောမခစ်တွေကစပြီးလှုပ်တာလို့တွေ့ရပါတယ်အဲ့လိုလှုပ်ဖြစ်တာလည်းဘာကြောင့်လဲဆိုတော့ခဲနေရင်ပျော်လဲပျော်တယ်အပြားလဲလှုပ်လို့ရတယ်ဂီဟေဆော်ပြီးပိုက်ပြုံနေလည်းပြန်လှုပ်လို့ရတယ်နောက်မှတ်ကလည်းတင်းနည်းနဲ့တိုက်လဲလို့ရအောင်ဒီနေ့နဲ့နေတော့သူ့ကိုသုံးချလို့ကောင်းတယ်ဒီလိုသုံးဝင်တဲ့ကြောင့်မလို့လို့သုံးလာလိုက်တာ1936နှစ်တကယ်ပိုက်တွေသုံးလာတယ်။နောက်80ပိုင်းအလယ်တော့ပါချက်ခဲပိုက်တွေမသုံးတော့ဘူးတဲ့။ဘာလို့ဖြစ်တာလဲဆိုတော့ခဲတွေကရေထဲကိုပျော်ဝင်တတ်နိုင်တယ်။ဘလို့ပျော်ဝင်လာလဲဆိုလို့ရှိရင်ဥမာရေထဲကနေပြီးတော့တိုက်စားတတ်တဲ့ပါဝါရှိခဲ့တဲ့ရေထဲမှာပျော်ဝင်နေတဲ့အောက်ဆီဂျင်နောက်ပြီးတော့ pH လို့ခေါ်တဲ့ acid တွေကိုပြတဲ့ကင်းကနားကလည်းရှင်းနေမယ်ဆိုလို့ရှိရင်
တကယ်လို့ရေထဲမှာ acid တက်နေနဲ့များနေမယ်ဆိုရင
်ဟုတ်ကဲ့ဒါတော့ဒီနေရာတွေကဒီကတိုက်စားပြီးတော့အဲ့ရေပိုက်တွေကနေပြီးတော့ခဲတွေကထွက်လာပါတယ်ဆိုတော့အဲ့ခဲတွေကသိမြင့်သွားလို့ရှိရင်ဥမာခလေးရောကြီးရောဒုက္ခဖြစ်တယ်ဥပမာဆိုရင်ခဲကြောင့်ကိုယ်ကာယအာဖြင့်တော့လည်းကောင်ညာနာအာဖြင့်တော့ကောင်ဖွံ့ဖြိုးမှုတွေမှာလည်းနှေးသွားတယ်ဆိုတာသိရတယ်စိတ်အာရုံကလည်းတိတ်မဆူဆိုင်နိုင်ဘူးနောက်ပြီးတော့စာတင်ချနိုင်တဲ့အရေးချင်းတွေနှိမ့်ကျသွားတယ်ဒါတော့အလုံးဖြစ်သွားတာပေါ့အ
ဲ့ဒါခဲပေါ့နော
်ဟုတ်ကဲ့ခဲ
နောက်ပိုက်တွေမှာတခြားသုံးတာခဲပြန်ကြီးပိုက်တွေကြတော့
ဒီကြီးပိုက်ကလည်းပြဿနာရှိတယ်ပြရှိထိတွေ့မယ်ဆိုရင်သဲတွေကြောက်ကတ်တွေကိုထိခိုက်နိုင်တယ
်တကယ်လို့ခဲပိုက်တို့ကြီးပိုက်တို့မသုံးမယ်အခုဆိုရင်ပလတ်စတစ်ပိုက်တွေရတယ်ဆိုတော့ပလတ်စတစ်ပိုက်သုံးရအောင
်ပလတ်စတစ်ပိုက်ကလည်းနေရာတကာကိုသုံးလို့မရပါဘူ
းအပူချိန်မြင့်ပေါ့
အပူချိန်ကတော့ဒီရဲ့အစံတည်းဘလို့ရှိတယ်လဲပေါ့နော်အမျိုးမျိုးရှိရပြီအခုဖြစ်တာကခဲတို့ကြီးပိုက်တွေကပိုက်တစ်ခုနဲ့မကသေးဘူးလေပိုက်ထက်မှပါပါလဲဆိုတော့ခေဆက်ထားတဲ့နေရာရှိတယ်နောက်ပြီးတော့အဆောက်အဦတွေမှာလည်းအသေးတက်ထားတဲ့ရေချိုးကန်တို့တိုင်ကြီးတို့ထားတဲ့အစုံအဆောင်လေးလို့တော့ fixture လို့ခေါ်တယ်အဲ့ဒါတွေကလည်းခဲတွေလည်းပျော်ထွက်တာပေါ့အဲ့နောက်ပြီးတော့ခဲမရှိအောင်ဆိုပြီးတော့အခုကြီးပိုက်တွေသုံးတယ်ကြီးဝါပေါ့နော်ကြီးဝါဆိုတော့ကြီးသွန်းနဲ့ရောလိုက်တာပေါ့နော်အဲ့တော့ကြီးပိုက်တွေကလည်းပျော်ထွက်လာတာပေါ့နော်ဒီမှာဆိုလို့ရှိရင်တော့တတ်မှတ်ထားတာရှိပါတယ်အနေကင်းတော့တောက်သုံးရင်ရရှိရတူ1996ခုနှစ်လောက်ထဲတတ်မှတ်ထားတယ်အဲ့ထက်မှခဲဆိုလို့ရှိရင်လုံးဝမပါဘူးကြီးနေကြတော့တိတက်မှ3မီလီဂရမ်ပါလီတာအဲ့ထက်မကျော်ပါဘူးပေါ့နော်နောက်ပြီးတော့အဲ့ဒီပြပိုက်တရားထင်တာလည်းမကသေးဘူးသူဖာလည်းငကိုနေတိုင်းလည်းဘာဝမှာရှိနေတဲ့ကြီးနေပါရဲ့ဥပမာဆိုလို့ရှိရင်ကြီးနေမိုင်းတူပါရဲ့ပါဆိုကြီးနေကကြီးတဲ့ကြောက်ကမခဲရလဲဒီတိုင်းနဲ့ရှိပါတယ
်ဆရာတောက်သုံးရည်အတွက်ကိုဘလို့ဆန်နေနဲ့တတ်မှတ်ထားပါလဲဘလို့ပိုက်တွေနဲ့ပြရမယ်ဘလို့ပုံစံပြရမယ်လို့တတ်မှတ်ထားပါလဲ
ပိုက်တွေကတို့ဒီမှာ EPA ဆိုတဲ့ဘာဝပုံမှန်ချင်းအကာအကွယ်ရေးအစိုးရဌာနကတော့ခဲနဲ့ကြီးပိုက်များအတွက်ဆိုပြီးစီမင်းနေထားတဲ့ပိုက်တွေကခဲတွေကြီးတွေပေါက်ထွက်လာပြီဆိုပိုက်တွေဖြတ်ပြီးတော့လဲရမယ်ပေါ့နော်နောက်ပြီးတော့လည်းပကံစီးတဲ့ဆက်တို့ပါလို့အိမ်မှာသုံးတဲ့ပိုက်ဆက်တဲ့ပစ္စည်းတွေကိုပေါ့နော်ဘယ်လိုလုပ်ရမလဲဆိုတာကသူ့အပိုင်းနဲ့သူထားထားတာရှိပါတယ်
မြန်မာနိုင်ငံမှာရေပေးနေတဲ့ဆနစ်နဲ့ပတ်သက်ပြီးတော့တတိထားဆရာပါရှိပါလား
ဗျာလေဗမာပြည်မှာကတချို့လူတွေကတော့မြို့မှာနေရေတိုင်းရပါတယ်တချို့ကတော့ရေတွင်းနေရနေတမမလို့ရှင်နေမြေအောက်ဝေးစီကနေရေယူပြီးကိုယ်ရှိတွေ့တယ်ပေါ့နော်အဲ့ဒီခါမှာဗမာပြည်ရဲ့ပိုက်တွေကအမတန်မှဟောင်းနေပါလိမ့်ကိုဝင်ဆောင်တဲ့လူတွေဖြစ်ဖြစ်က လေးကိုလိုချိုတိုက်ကျနေတယ်မိခင်ပဲဖြစ်ဖြစ်တန်းထိုင်လို့ရှိရင်တော့သွေးကိုစစ်တင်ပါတယ်သွေးထဲမှာခဲတွေဘလောက်များများနေလဲဆိုစစ်တင်တယ်အနည်းဆုံးတော့ကိုယ်ရည်ကို H ပေါ့နော်ရည်ထဲမှာဟိုက်ဒရိုဂျင်အိုင်ယွန်တွေဘလောက်ပါမလဲဆိုတော့ပြရတဲ့အတိုင်းတာပြောပါမယ် pH ဆလေးမှာအလဲက9ဆိုလို့ရှိရင်တော့ဒါရည်ရဲ့ acid တန်လည်းမရှိဘူးပေါ့နော်တကယ်လို့ pH က9ကအောက်မှာဆိုလို့ရှိရင်တော့သူက acid များနေလို့သိပါတယ်တကယ်လို့9ထက်ကျေသွားလို့ရှိရင်လည်း alkali ဆိုတဲ့စားတွေဖြစ်စေတတ်ကလည်းများတယ် alkali ဓာတ်ကလည်းပြင်းလို့ရှိရင်လည်းသူကလည်းတိုက်စားတတ်ပါတယ်အဲ့တော့အနည်းဆုံး pH ကိုစမ်းသပ်တယ်နောက်တစ်ချက်ကလည်းကိုယ်အိမ်ထဲမှာပဲကိုယ်ပြန်ပြီးတော့ပိုက်လိုင်းတွေကိုကြည့်ပါကြည့်ရင်ညောရတယ်ဥပမာပိုက်လိုင်းကတစ်ခုနဲ့တစ်ခုပိုက်တွေတစ်ခုနဲ့တစ်ခုဆက်တဲ့နေရာမှာအဆုံးအထင်းတွေရှိနေသလားအဲ့အစွန်းချင်းလေးရှိနေဆိုတဲ့တိုက်စားလာတဲ့ပုံပေါ့နော်ရှိနေပြီဆိုလို့ရှိရင်လဲပေးပါနောက်ပြီးတော့ကိုယ်နဲ့ဤတဲ့နေရာရေရတဲ့နေရာမှာရောဒီဓာတုပစ္စည်းပါနေသလားပေါ့နော်အဲ့လိုဘလို့ရှိတယ်လဲဆိုတာကြည့်ရမယ်အစိုးရဌာနဆိုလည်းမေးပါရေတံဘူးတောက်တယ်ဆိုရင်တော့ရေတံဘူးကုမ္ပဏီကိုမေးပါတစ်နှစ်ကိုဘယ်နှခါဘာလို့စမ်းသပ်နေတယ်လဲအဲ့စမ်းသပ်တဲ့ခါမှာပြည့်တက်နေတဲ့အရာတွေဘာရှိနေလဲဘာဆန်ချိန်ဆန်ကျုံးနဲ့လုပ်တယ်လဲဆိုတာကိုမေးဖို့လိုပါတယ်
ဒီတော့ကိုသုံးနေတဲ့ရေချောင်းကိုကိုယ်တိုင်သိအောင်လုပ်ဖို့လိုတာပေါ့နော
်အဲနောက်ပြီးတော့ပိုက်တီဆိုရင်မေးဖို့လိုပါတယ်ပိုက်ကဘယ်လိုပိုက်ညို့လဲတက်နိုင်လို့ရှိရင်လည်းအိမ်ဆောက်တယ်ပဲဖြစ်ဖြစ်ရေပိုက်ပြင်တယ်မှာပဲဖြစ်လို့ဆိုရင်ခဲပါတဲ့ခဟေလည်းမသုံးပါနဲ့ခဲလည်းမသုံးပါနဲ့ဘာတွေသုံးတယ်လဲဆိုတာကိုသိအောင်စူးစမ်းပါမေးပါအဓိကကတော့ပိုက်တီမှာအန်ကြီးတက်တာမျိုးပေါ့နော်ပေါက်ပြဲနေတာမျိုးအဲ့ဒါကိုအဓိကရတာကရောပြောင်းသွားတာလားဘယ်လိုနေတယ်လဲကိုရေတွင်းရှိရဆိုလဲရေရမယ်အရင်းမြစ်ချင်းမှာဘာဖြစ်နေတယ်လဲဆိုတာကြည့်ဖို့လိုပါတယ်။နောက်ဆုံးမိအနေနဲ့ကတော့ဘာလဲဆိုရင်ကိုမှရှိရပြည်သူ့လက်တော်ကိုစနေလဲဖြစ်ဖြစ်ရက်ခွက်အုပ်ချုပ်တဲ့လူပဲဖြစ်ဖြစ်ရှင်သူတို့ကိုသွားပါနောက်ပြီးရက်ခွက်ထမှလူရဲ့ရှိတဲ့အားလုံးကိုလည်းစုပြီးတော့တိုင်ပင်ရဒီရေးကိုတော့အထက်ကိုတင်ပြမယ်ဆိုတော့တင်ပြပါ။ပြီးတော့ပြည်သူ့တက်မိုင်းနဲ့ပတ်သက်တဲ့လူတွေကိုလည်းဆက်သွယ်ပါ။ဒီကြတာလေးရှိလို့ရှိရင်ပြောစီချင်ပါတယ်။
တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်ဤကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးကျင်တဲ့ကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ်နော်။